သမရဦးသိန်းစိန်ဟာဗုဒ္ဓဖူးနေ့မှာအီတလီအစိုးရခေါင်းဆောင်ပိုင်းနေနဲ့တွေ့ဆုံခဲ့ပါတယ်။ဒီမတိုင်ခင်မနေ့တုန်းကတော့ EU ဥရောပသမဂ္ဂခေါင်းဆောင်နေနဲ့တွေ့ဆုံချိန်မှာမြန်မာသမရဦးသိန်းစိန်ကမြန်မာနိုင်ငံအပေါ်မှာ EU ကအရေးယူတန်းခတ်မှုတွေအလုံးကိုရုပ်သိမ်းပေးဖို့တောင်းဆိုခဲ့တယ်လို့ EU ဥရောပသမဂ္ဂခေါင်းဆောင်တွေကတော့မြန်မာနိုင်ငံမှာတိုင်းရင်းသားတွေရဲ့ရပိုင်ခွင့်အပါအဝင်လူ့အခွင့်အရေးကိစ္စရပ်တွေကိုဦးစားပေးဆောင်ရွက်ပေးဖို့တိုက်တွန်းလိုက်ပြီးတော့လာမယ့်လမှာကျင်းပမယ့်ဥရောပကောင်စီအစည်းအဝေးမှာမြန်မာအရေးကိုဆွေးနွေးသုံးသပ်ကြမှာဖြစ်ပါတယ်။အပြည့်အစုံကိုဒေါက်ခင်မျိုးသက်ကပြောပြပေးပါအောင်ရှင
်။ဥရောပ၅နိုင်ငံခီးထွက်လာတဲ့သမရဦးသိန်းစင်ဟာတောက်ကြံနေဥရောပခီးစင်အဆုံးမသတ်ခင်နောက်ဆုံးနိုင်ငံအဖြစ်ဗုဒ္ဓဖူးနေ့မှာအီတလီနိုင်ငံကိုတွားရောက်ခဲ့ပါတယ်။သမရဦးသိန်းစိန်နဲ့အီတလီသမရတို့ဟာဗုဒ္ဓဖူးနေ့မှာပဲနေ့လယ်၃နာရီမှာတွေ့ဆုံခဲ့ကြတယ်လို့အီတလီသမရယုံပြန်ချိုင်းအရာရှိရိုစီယိုက VOA ကိုပြောပါတယ်
။ The President of the Republic of the Myanmar, Thein Sein, is going to meet with President Mario Monti.
မြန်မာသမရဦးသိန်းစိန်ဟာအီတလီရဲ့လက်ရှိသမရမာရီယိုမွန်တီနဲ့ရောအီတလီနိုင်ငံဝန်ကြီးချုပ်အပါအဝင်ထိပ်တန်းအရာရှိတွေနဲ့တွေ့ဆုံခဲ့တာပါ။အီတလီနိုင်ငံကိုမလာခင်EU ဥရောပသမဂ္ဂရုံးဆိုင်ရာဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်စ်မြို့မှာဥရောပကော်မရှင်အကြီးအကဲဟိုဆေမန်နူအယ်ဘာရိုဆိုနဲ့ဥရောပပါလီမန်ဥက္ကဋ္ဌမာတင်ရှုစ်တိုပြန်ဥရောပသမဂ္ဂရဲ့ဥက္ကဋ္ဌဖြစ်တဲ့ဟာမန်ဗန်ရွန်ပေရိုနဲ့ပါတွေ့ဆုံဆွေးနွေးခဲ့ပါတယ်မစ္စတာရွန်ပေကသမရဦးသိန်းစိန်ကိုမြန်မာနိုင်ငံအတွင်းလူ့အခွင့်အရေးကိစ္စရပ်တွေကိုဦးစားပေးပြီးလှုံ့ဆော်ဖို့အတွက်တိုက်တွန်းခဲ့တာပါ
And I encourage the government to continue to make progress to ensure free and fair elections in 2015. I recall the importance we attach to human rights, including ethnic minority rights.
2005ခုနှစ်မှာလွတ်လပ်ပြီးတရားမျှတမှုရှိတဲ့ရွေးကောက်ပွဲကျင်းပပြီးနေအောင်မြန်မာနိုင်ငံမှာပြည်ဝင်ပြောင်းလဲမှုတွေဆက်လုပ်သွားဖို့သမရကိုကျွန်တော်တို့အားပေးပါတယ်။ဒါပြင်တိုင်းရင်းသားလူနည်းစုရပ်ပိုင်ခွင့်အပါအဝင်အင်တန်အရေးကြီးတဲ့လူ့အခွင့်အရေးကိစ္စရပ်တွေကိုဦးစားပေးလှုံ့ဆော်မှုလည်းတောင်းဆိုပါတယ
်။သမရဦးသိန်းစိန်ကတော့မြန်မာနိုင်ငံမှာလိုအပ်နေတဲ့အကူအညီတွေပြန်ပြီးပေးဖို့ပန်ကြားခဲ့တယ်လို့မြန်မာနိုင်ငံအပေါ်မှာဥရောပသမဂ္ဂကအရေးယူတန်းခတ်မှုတွေထားရှိတာကိုရုပ်သိမ်းပေးဖို့ပါတောင်းဆိုခဲ့ပါတယ်
။ဒါပြင်ကျွန်တော် EU အနေနဲ့မြန်မာရဲ့ပို့ကုန်တွေအပေါ်မှာဒီ GSP အခွင့်အရေးများဆောက်လွှင်စွာကျွန်တော်တို့ပြန်လည်ပြီးတော့ပေးရနိုင်ရေး။နောက်မြန်မာနိုင်ငံအပေါ်ချမှတ်ထားတဲ့ဒီကန့်သတ်ချက်တွေဒါတွေကိုကျွန်တော်အပြီးတိုင်ခေါင်းဆောင်လို့ရုပ်သိမ်းရင်းနဲ့ EU ကမြန်မာနိုင်ငံနဲ့ဆက်လင်းပြီးတော့ဒီနှစ်စဉ်လူခွင့်ဆိုင်ရာဒီအစုံမူကြမ်းတင်သွင်းနေမှုကိုရပ်ဆက်ပေးလို့ဒီကိစ္စတွေနဲ့ပတ်သက်ပြီးတော့လည်းဥက္ကရာကြီးကိုတိုက်တွန်းပြောကြားခဲ့ပါတယ်
။တမရဦးသိန်းစိန်တွားရောက်ခဲ့တဲ့ဥရောပခီးစဉ်အတွင်းဥရောပနိုင်ငံတွေကချက်မှတ်ထားတဲ့မြန်မာနိုင်ငံပေါ်အရေးယူတန်းခတ်မှုတွေကိုလုံးဝဖယ်ရှားပေးဖို့အတွက်တောင်းဆိုခဲ့တာဖြစ်ပြီးဒီတောင်းဆိုချက်အတွက်ရှေ့လာထဲမှာကျင်းပဖို့ရှိတဲ့ဥရောပကောင်စီအစည်းအဝေးမှာသုံးသပ်သွားဖို့ရှိတယ်လို့ EU ရဲ့နိုင်ငံခြားမူဝါဒရေးရာအကြီးအကဲလက်ဖြစ်ဥရောပသမဂ္ဂရဲ့လက်ထောက်ကြီးကဲလည်းဖြစ်တဲ့ကက်သရင်းအက်စတန်ယုံပြောခွင့်ရမစ်မာဂျာကိုစီဂျန်စစ်ကပြောပါတယ
် This is something that the high representative will have to look at together with member states because these are decisions that are taken with member states unanimously
we are ဒီကိစ္စဟာ EU ကအဖွဲ့ဝင်နိုင်ငံတွေအားလုံးပါဝင်ပြီးကန့်ကွက်မဲမရှိချမှတ်ထားတဲ့ကိစ္စမျိုးနိုင်ငံခြားမူဝါဒရေးရာအကြီးအကဲကEU အဖွဲ့ဝင်နိုင်ငံတွေနဲ့အတူဆန်းစစ်ရမယ့်ကိစ္စပါအဖွဲ့ဝင်နိုင်ငံတွေဘယ်လိုဆုံးဖြတ်မဲဆိုတာမသိရသေးပေမဲ့မြန်မာနိုင်ငံရဲ့အနေအထားကို EU ကသိရှိထားပြီးလက်ရှိမှာလက်နက်ရောင်းဝယ်ကိစ္စတားမြစ်ထားတာကလွဲပြီးအရေးယူတန်းခတ်မှုတွေကိုဆိုင်းငံ့ထားတာကိုနားလည်ဖို့အရေးကြီးပါတယ်ဒီအရေးယူတန်းခတ်မှုတွေချထားရတဲ့အကြောင်းအရာတွေအတွက် EU ကအမြင့်မပြတ်သုံးသပ်နေတာပါမြန်မာနိုင်ငံရဲ့လက်ရှိအနေအထားဟာတခြားနိုင်ငံနဲ့မတူပါဘူးEU ကနိုင်ငံပေါင်းများစွာဒဏ်ခတ်ထားရာကနေအခုသမိုင်းတွင်မဲ့ပြောင်းလဲမှုတွေတွေ့လာရတာမို့လာမယ့်ဧပြီလထဲမှာကျင်းပမယ့်ဥရောပကောင်စီစည်းဝေးမှာဒါကိုပါသုံးသပ်သွားဖို့ရှိပါတယ်
။မြန်မာနိုင်ငံတွင်ဖြစ်ပွားနေတဲ့ပြဿနာတွေကိုဖြေရှင်းရေးမှာ EU ဥရောပသမဂ္ဂနဲ့အတူလက်တွဲပြီးဖြေရှင်းသွားဖို့အတွက်သဘောတူလက်မှတ်ရေးထိုးနိုင်ခဲ့ပြီး EU မြန်မာပူးတွဲတာဝန်ထမ်းဆောင်ရေးဆိုင်ရာဗဟိုအဖွဲ့ကိုဖွဲ့ဖို့အတွက်နိုဗ ెంబ ာလာတဲ့လောက်မှာလှုပ်ဆောင်မှာဖြစ်တယ်လို့လည်းဆိုပါတယ်ဒီအဖွဲ့ရက်မှာ EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကငွေကြေးဆိုင်ရာအပါအဝင်ဂန္ဓာဘောင်းဆောင်ကကိုယ်စားလှယ်တွေပါဝင်မှာဖြစ်ပြီးမြန်မာအစိုးရရဲ့အဖွဲ့ဝင်တွေနဲ့လက်တွဲပြီးမြန်မာနိုင်ငံတွင်စီးပွားရေးနဲ့နိုင်ငံရေးပြုပြင်ပြောင်းလဲမှုတွေအတွက်အကောင်းဆုံးဖြစ်အောင်ကူညီဆောင်ရွက်ပေးသွားမှာဖြစ်တယ်လို့လည်းပြောပါတယ်သမရဦးသိန်းစိန်ဟာအီတလီနိုင်ငံမတိုင်ခင်ဘယ်လ်ဂျီယံဩစတြီးယားဖင်လန်နဲ့ နော်ဝေးနိုင်ငံတွေကိုတွားရောက်ခဲ့ပြီးမြန်မာနိုင်ငံပြုပြင်ပြောင်းလဲရေးနဲ့စိန်ခေါ်မှုတွေအတွက်ဥရောပနိုင်ငံတွေကအကူအညီပေးဖို့ပန်ကြားခဲ့ပါတယ်။